ကချင်ပြည်နယ်ရွှေကူမြို့မှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းမိပြီးတဲ့နောက်စစ်ဆေးရှာဖွေမှုတွေကိုစစ်ကောင်စီတပ်တွေကတိုးမြင့်လှုပ်ဆောင်နေပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့ဆက်ဆက်ပြီးဒေသခံ10ယောက်ကိုလည်းဖမ်းဆီးထားတာပါ။တချိန်တည်းမှာပဲတနိုင်းမြို့မှာလည်းလူငယ်အယောက်20ကျော်ကိုမတရားသိမ်းတဲ့ဆက်သွယ်မှုနဲ့ဖမ်းဆီးထားပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကအဖမ်းဆီးသတင်းတွေကိုကိုသိန်းထိုင်ဦးကတင်ပြမှာပါရှင်
။ကချင်ပြည်နယ်ရွှေကူမြို့နဲ့ဗမာမြို့ကြားကစင်ခန်တရားမှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းဆီးရမိခဲ့တဲ့သတင်းထွက်ပေါ်ပြီးတဲ့နောက်ရွှေကူမြို့မှာလုံခြုံရေးဘုတ်တင်းကျပ်ထားတယ်လို့ရွှေကူမြို့ကတယောက်က VOA ကိုပြောပါတယ
်။အမေကခဏမိတယ်လို့ကြားတယ်နော်။ဒီလေကကျွန်တော်စင်ခန်စစ်စစ်ကိတ်မှမိရတယ်နော်။စင်ခန်ကတော့ဆိုတော့ကျွန်တော်ကဘယ်လိုတော့လာမော။နာယူကနဲ့တော့ပြီးတော့စစ်စစ်ကိတ်မှသူကအဲ့လက်နက်ကိုမိတယ်ဆိုတော့သူကဒီနေ့ကမိကနဲ့မိပြီးတော့ခင်ဗျားရတယ်။သူကအဲ့ဒီတဲ့အဆက်ဆက်မှုနဲ့လို့ပေါ့ကျွန်တော်တို့အမပေါ်
လက်နက်တွေဖမ်းမိပြီးတဲ့နောက်မှာနေအိမ်ကိုဝင်ရောက်စစ်ဆေးရှာဖွေတာတွေလုပ်နေတယ်လို့အဖမ်းဆီးတချို့လည်းရှိတယ်လို့နောက်ထပ်ဒေသခံတယောက်ကပြောပါတယ်
။အဲဒီလက်နက်မိကကြားပြီးနောက်ပိုင်းတော့အဲရရက်ဆက်ပါပဲ။မနေရောဒီနေရောပေါ့။အဲလိုစစ်ဆေးတာကိုဆက်ပြီးလုပ်နေကြတယ်။အဲရက်ဆက်ချင်လို့ဆိုတော့ကောင်းနေတယ်ကလာတာပဲ။ဟိုနေရက်ပိုင်းကတော့ညနောက်တဲ့ချိန်မှာလုပ်ကြပေါ့။အခုရက်ပိုင်းကဒီနေ့ပိုင်းမှာကိုလည်းလုပ်လာကြတယ်။သူတို့ရဲ့အဆက်ဆက်တွေနဲ့ပေါ့နော်။ဒီရက်ချေအရင်ကမှရလို့လိုက်တဲ့တဘောပေါ့။ခက်ခဲကြရတာကတော့တရားပေါ်ဝင်ချင်တော့ကြည့်နေမလို့ရှိဘူ
း။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ရွှေကူမြို့မှာစစ်သွေးရဲတွေကလက်နက်ဖမ်းဆီးရမိတာရှိခဲ့တဲ့အကြောင်းအခုလိုပြောထားပါတယ
်။နိုင်ကူညီမှုအတင်းအကားတစ်စင်းကိုစင်ခံလာမှဖြစ်တယ်။အမအဲ့ပေါ်မှာလိုက်ပါလာတဲ့တရအဲသူ့မှာချိတော့မှာတော့တန်ရာရရှိထားတယ်။လက်နက်တွေရရှိထားတယ်။စစ်စင်းရဲ့အကားမှာတော့ရွှေကူမြို့မှာရဲစကားကိုတို့လာဒီနေ့ဒီခါတည်းဒီစစ်ထေးတဲ့အိမ်မှာပါရလို့ပြရတယ်။သူနဲ့သူမှတ်သားပါတယ်။သူမိမနဲ့တည်းပါလာတယ်။ခီးလောင်ကြည့်ရတယ်ကျွန်တော်စကူတလက်နဲ့ကြီးရှစ်တော့ပြီးခဲ့တာဟာရှိပါတယ
်။ဖန်စီရမိတဲ့သူတွေကိုစစ်ဆေးပြီးရွှေကူမြို့ချန်တချန်ကနေလက်နဲ့ဒီဖော်ထုတ်ဖန်စီရမိတာရှိကြောင်းလဲဆက်ပြောပါတယ်။ဒီလအစောပိုင်းကစတင်ပြီးရွှေကူမြို့နယ်အတွင်းကကြောက်ကြီးရဲစခန်းတစ်ခုခြုံခိုတိုက်ခိုက်ခံခဲ့ရသလိုရွှေကူမြို့နယ်အနီးမြေကျင်းတနေရာမှာလဲစစ်သမောတွေပြစ်ခတ်ခံခဲ့ရပါတယ်။ကျော်လာလေးရနေကလည်းရွှေကူရဲစခန်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုတွေဟာ KIA နဲ့သူတို့ပူးပေါင်းဆောင်ရွက်တာဖြစ်တဲ့အကြောင်းရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ SPDF ကသတင်းထုတ်ပြန်ပါတယ်ကိုရနေတုန်းကလည်းရဲစခန်းနဲ့ရွှေကူတင်မောစိတ်မှာစိုက်ကတ်ထားတဲ့စီရင်ရင်တွေပြစ်ခတ်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းသတင်းထွက်ခဲ့ပေမဲ့ SPDF ကသူတို့လက်ချက်မဟုတ်ဘူးလို့ငြင်းဆန်ပါတယ်ဒေတော်တွင်ကချင်ပြည်နယ်တနိုင်းမြို့မှာလည်းလူ20ကျော်ကိုစစ်တပ်ကဖမ်းဆီးပြီးတဲ့နောက်မတရားအသိဥပဒေပုံမှန်စက္ကွန်တင်းနဲ့အမှုဆွဲဆိုထားတဲ့အကြောင်းတိုင်းဒေသခံတယောက်ကပြောပါတယ
်။သူတို့ကတော့ဘက်ကပြန်လာတဲ့လူငယ်ပေါ့နော်။လူငယ်20ကျော်ကိုကျွန်တော်ဒီအဲတိုင်းအဲစူပန်ကိမှာအဖမ်းလိုက်။ဖမ်းပြီးတော့အဲသူတို့ဒီတက္ကသမှာထိနေတာပေါ့။အခုကျွန်တော်အဲကြားမိတယ်နော်ဒီအဲစက္ကွန်တင်းနဲ့စက္ကွန်တင်းနဲ့ဆွဲထားရလို့ကြားတယ်။
ဖမ်းဆီးခံထားရတဲ့လူငယ်20ကျော်အ ਨੇ ကစစ်စင်းနေတဲ့အချိန်၈ယောက်သေဆုံးခဲ့တဲ့ဆိုတဲ့သတင်းတွေဒေသခံတွေကြားမှာပြန့်နှံ့နေပါတယ်ဒေသတွင်းသတင်းမီဒီယာတခုဖြစ်တဲ့ GNG ကကချင်းသတင်းဌာနကတော့ပြီးခဲ့တဲ့15ရက်နေ့ကလူ29ယောက်ကိုဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းဖမ်းဆီးစစ်စင်းနေစဉ်၈ယောက်သေဆုံးတာမဟုတ်မမှန်တဲ့အကြောင်းနဲ့သူတို့ဒီလ7ရက်နေ့ကနေစက်ခွန်တင်းနဲ့တရားစွဲဆိုဖို့စစ်တပ်ကနေရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဒီနေ့ထုတ်သတင်းစာမှာတော့ KIA ဌာနချုပ်လိုက်စာကိုစစ်တင်နှံစီလို့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကညွန်ကြားခိုင်းစီခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားသလိုကရင်ပြည်နယ်က KNU တပ်မှ9နေမျိုးကိုလည်းလက်နက်ခဲယမ်းဝယ်ယူဖို့ဖောက်ခွဲဖြစ်စည်းရေးတွေဆောင်ရွက်ဖို့နဲ့စစ်တင်နှံတွေစီလို့ဖို့ညွန်ကြားထားတဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ